အမျိုးသားလွှတ်တော်မှဆွေးနွေးဖို့တင်ပြထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ပြင်ဆင်တဲ့ဥပဒေချက်ဟာအာဏာပိုင်တွေဟာသူတို့နဲ့အယူအဆမတူသူတွေကိုအလွယ်တကူဖိနှိပ်အရေးယူလို့ရနိုင်အောင်ရည်ရွယ်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တယ်လို့ဒီဥပဒေမူချမ်းကိုစန့်ကျင်သူတွေကပြောပါတယ်။ဒီကနေ့ရန်ကုန်မြို့မှာအဲ့ဒီငိမ့်စုစီဥပဒေချမ်းကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။ဒီအကြောင်းအပြည့်စုံကိုတော့ဆန္ဒပြပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။ငိမ့်စုစီလို့လူသိများရဲ့ငိမ့်ချမ်းစွာစုဝေးဝင်တဲ့စစ်တမ်းလက်လက်ခွင့်ကိုပြင်ဆင်တဲ့ဥပဒေချမ်းကိုကန့်ကွက်ဆန္ဒထုတ်ဖော်ပွဲကိုလူ့အခွင့်အရေးအဖွဲ့အစည်းအတီးတီးကကိုယ်စားလှယ်တွေပါဝင်လူပေါင်း900ကျော်တက်ရောက်ခဲ့ကြတာပါ။မျိုးသားဖြစ်တော်မှာအစိုးပြုထားတဲ့ငင်းစုစီဥပဒေချမ်းဟာသူတို့သဘောထားနဲ့မတိုက်ဆိုင်သူတွေကိုဖမ်းဆီးရေးယူလို့ရအောင်တမင်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တာကြောင့်အခုလိုဆန္ဒဖော်ထုတ်ရခြင်းဖြစ်ကြောင်းဒီကန့်ကွက်ပွဲကိုဦးဆောင်ကျင်းပရဲ့ရန်ကုန်တိုင်းဒေသကြီးဖြစ်တော်မဟောင်းဒေါက်တာညိုညိုသိန်းကပြောပါရယ်
ဥပဒေချမ်းမှာအားလုံးသိပြီးတဲ့အတိုင်းပြင်ဆင်ချက်3ချက်ပါတယ်ပေါ့နော်အဲ့တော့ပြင်ဆင်ချက်3ချက်မှာနှစ်ချက်ကဘာလဲဆိုတော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးနဲ့ရရအေးချမ်းတရားရေးအများပြည်သူတို့ရဲ့ကိုချင်းတရားအကျိုးငါပေါ့နော်အဲ့ဒါလူဟိုလူတယောက်ဟာငြိမ်းချမ်းစွာဆန္ဒပြဖို့ငွေသုံးဖို့ပစ္စည်းသုံးဖို့အခြားနည်းအားဖြင့်သွေးဆောင်ရင်ချင်းကြောင်ရင်တိုက်တွန်းရင်ပေါ့နော်အဲ့ဒါတွေလုပ်လို့ရှိရင်ဘလောက်ပဲဒီဆန္ဒပြပွဲတွေကငြိမ်းချမ်းပါစေအဲ့ဒီလိုလုပ်တဲ့လူတွေကိုပေါ့နော်၃နှစ်ထဲမပေါ်တဲ့ထောင်နဲ့ချမယ်ဆိုပြီးပြောထားတဲ့အခါကျတော့ဒါဟာပေါ့နော်အာနာပိုင်တွေကပေါ့နော်ကိုနဲ့အယူအဆမတူတဲ့လူတွေပေါ့နော်အဲနိုင်ငံရေးကမလိုလားတဲ့လူတွေကိုဒီစကလုံးနေနဲ့ပေါ့နော်ဒီအလွယ်တကူအထိပ္ပယ်ဖွင့်ဆိုပြီးတော့ဖိနှိပ်လို့ရတဲ့ဥပဒေချမ်းဖြစ်နေတယ်ပေါ့နော
်အစိုးပြုထားရဲ့ဥပဒေချမ်းကိုသာအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ထွန်းသက်စဒီမိုကရေစီစနစ်ကိုရှင်လျော့သွားအောင်လှုပ်ဆောင်တာနဲ့တူနေကြောင်းကိုလည်းဒေါ်ညိုညိုသိန်းကဆက်ပြောပါတယ်
ဒီဥပဒေချမ်းဟာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အညွတ်အောက်ဆောက်ဖြစ်တဲ့ဒီမိုကရေစီကိုအညွတ်ချိုးလိုက်ရရောက်တယ်ပေါ့နော်ဒီဥပဒေချမ်းကအတည်ပြုပြီးသားဖြစ်သွားမယ်ဆိုရင်ပြည်သူလူထုကသူတို့ရဲ့အခွင့်အရေးတွေကိုတောင်းဆိုမှုကြံရွယ်တဲ့အခါတိုင်းမှာအဲ့လိုအခွင့်အရေးတောင်းဆိုပွဲတွေကိုကူညီတဲ့လူမှန်သမျှเนาะဒီဥပဒေနဲ့ပြည်ထောင်ပေးပြီးရေးခံမှာဖြစ်တယ်ပေါ့နော်
ဖေဖော်ဝါရီလ19ရက်ကမြို့သားလွှတ်တော်မှာတင်သွင်းခဲ့တဲ့ငိမ့်စုစီဥပဒေပြင်ဆင်ရေးအစိုးပြုချက်မူကြောင်းကိုမျိုးသားစွတ်တော်မှာစတင်ဆွေးနွေးမှုတွေပြုလုပ်တဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုကျင်းပကြတာလည်းဖြစ်ပါရဲ့ဒီငိမ့်စုစီဥပဒေကိုလွှတ်တော်မှာအကြိမ်ကြိမ်ပြင်ဆင်ရေးဆွဲခဲ့ပေမဲ့လည်းပြင်ဆင်မှုတိုင်းဟာအများပြည်သူရဲ့လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ဆန္ဒဖော်ထုတ်ခွင့်ကိုတဖြည်းဖြည်းတင်းကျပ်ထိန်းချုပ်လာနေအောင်တွေးမြင်နေရကြောင်းဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှေ့နေဒေါက်ခင်ငင်ကျော်ကပြောပါရဲ့
ရင်းချင်းစီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေနှစ်ချိန်လုပ်ခဲ့ပြီးတော့ပေါ့အဲ့ထဲမှာဆိုလို့ဆိုရှင်ဖြေလျှော့ထားတဲ့တွေ့ရအခုဒီခါဥပဒေချမ်းပြင်တဲ့ခါကျတော့မပြင်လျှော့တဲ့အပြင်ကိုပို့ပို့ပြီးတော့တောင်ထပ်ပြီးတော့တင်းကျပ်လာတဲ့ဟာတွေတွေ့ရတယ်အဲ့ဒီအဲ့ဒါကြောင့်မို့ဒီဥပဒေကဟိုဖြတ်သိမ်းတင်တယ်ပေါ့နော်ဒီဥပဒေချမ်းကမတင်မပြထမ်းတင်ဘူးပေါ့
ကြံကွက်ဆန္ဒဖော်ထုတ်သူတွေဟာရန်ကုန်မြို့တခင်မပန်းရံမှာစူဝေးကြပြီးရဲ့နောက်မှာအဲ့ဒီကနေမှမြို့တော်ခမ်းမရှိရောက်ကိုခြိတက်ကြရမှာငိမ့်စုစီဥပဒေချမ်းကိုကန့်ကွက်ကြောင်းရေးသားထားရဲ့နှစ်ပူးစီစာတန်းတွေကိုကင်ဆောင်ခဲ့ကြပြီးလန်ခီတလျှောက်နိုင်ငံသားလွတ်လပ်ခွင့်အပါအဝင်ငိမ့်စုစီဥပဒေချမ်းကိုကန့်ကွက်ကြောင်းကြွေးကြော်တန်းတွေကိုလည်းအော်ဟစ်ခဲ့ကြတာပါ2016ခုနှစ်ကပြည်အောင်စုဆွတ်တော်ကပြဋ္ဌာန်းပြီးငိမ့်ညမ်းစွာစုဝေးခြင်းနဲ့စီတန်းဆက်လက်ခြင်းဆိုင်ရာဥပဒေပြန်လည်ပြင်ဆင်ဖို့ဖေဖော်ဝါရီလ19ရက်ကကျင်းပတဲ့အမျိုးသားစုတော်မှာဥပဒေချမ်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာစိုးကတင်သွင်းခဲ့တာဖြစ်ပါတယ်
ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြို့သားလွှတ်တော်ဥပဒေချမ်းကော်မတီအတွင်းမှကအခုလိုတင်သွင်းထားတဲ့ငိမ့်စုစီဥပဒေချမ်းကိုပြန်လည်ပြင်ဆင်ရေးအဆိုပြုချက်ကိုအမျိုးသားလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ရမှာတော့ဒီပြထမ်းချက်ဟာ NND ရဲ့ရည်တည်ချက်နဲ့မကိုက်ညီဘူးဆိုတာကိုထောက်ပြပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုစလဲနှစ်ဦးအပါအဝင်ကိုစလဲတချို့ကဒီပြင်ဆင်ချက်ကိုကန့်ကွက်ကြောင်းဆွေးနွေးခဲ့ကြပါတယ်ရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုစလဲနော်လလဆိုးကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ဆိုတာအခြေခံကြတဲ့လူခွေတရဖြစ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတားဆီးကန့်သက်တဲ့သဘောဖြစ်နေတာကြောင့်ဒီလိုအငင်းပွားပွေရာဥပဒေချမ်းတစ်ခုကိုလွှတ်တော်အနေနဲ့လက်ခံအတိမပြုသင့်ဘူးဆိုတာကိုကန့်ကွက်ဆွေးနွေးခဲ့ကြပါတယ်ရှင်